ိုင်းအထူးစုံစမ်းစစ်ဆေးရေးရဲတပ်ဖွဲ့အဖွဲ့ဝင်တွေဟာမေလ9ရက်နေ့ကထိုင်းမြောက်ပိုင်းချင်းလိုင်မြို့မှာအလဲဗီဇာနဲ့ရောက်လာနေတဲ့အမေရိကန်နိုင်ငံသားတဦးမြန်မာနိုင်ငံဘက်ကလာတဲ့ပြည်တစားကောင်းတဦးနဲ့ပြည်တစားအဖြစ်လုပ်ကိုင်သူတွေအပါအဝင်6ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းမှာမိုင်အေးမာကသတင်းပေးပို့ထားပါတယ်
အမေရိကန်နိုင်ငံသားတဦးနဲ့အတူအွန်လိုင်းကနေတဆင့်လိင်လုံငန်းတွေကိုလုပ်ကန်နေတဲ့မြန်မာနိုင်ငံသားမိန်းကလေးတွေကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအာဏာပိုင်တွေကဒီလ9ရက်နေ့ကချင်းလိုင်မြို့မှာဖမ်းဆီးခဲ့တာပါအသက်66နှစ်အရွယ်အမေရိကန်နိုင်ငံသားဟာအသက်35နှစ်နဲ့အသက်17နှစ်အရွယ်မြန်မာမိန်းကလေးနှစ်ဦးကိုပြည်ထောင်စုအဖြစ်လုပ်ကန်ဖို့အတွက်အခကျင်းငွေပေးပြီးခေါ်ဆောင်လာခဲ့တာပါအခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသူတွေဟာထိုင်းမြန်မာနယ်စပ်ချင်းလိုင်ဒေသနဲ့မဲဆိုင်မြို့တွေမှာအွန်လိုင်းလိင်ဖြော်ပြင်ရေး Facebook တွေကနေတဆင့်ပုံတွေနဲ့ကြော်ညာထားကြသူများဖြစ်ပါတယ်။ပျော်ပါလို့တဲ့နိုင်ငံသားတွေကအွန်လိုင်းကနေဆက်သွယ်ပြီးဈေးတက်မယ်ဆိုရင်တော့လိင်ကုန်ကူးသူတွေကဧည့်သည်တွေခေါ်တဲ့နေရာအထိကားနဲ့ပို့ပေးနေကြတာပါ။အဲ့ဒီနောက်ဂွင်းဆက်အဖြစ်ပြည်ထစာလုပ်ဖို့အတွက်လိုက်ပို့ပေးနေတယ်ဆိုပြီးဆွဆွဲခံထားရတဲ့အမျိုးသမီးတူကိုလည်းမဲဆိုင်မြို့ကဟိုတယ်တစ်ခုမှာထိုင်းရဲတွေကထပ်မံဖမ်းဆီးခဲ့ပါတယ်။မိန်းကလေးနှစ်ဦးကိုနိုင်ငံသားသားထံလာရောက်ပို့ပေးခဲ့တဲ့မဝင်းဆိုတဲ့အမျိုးသမီးတဦးကတော့ဖမ်းဆီးခံရတဲ့မှာအခုလိုပြောခဲ့ပါဗျာ။ဝိချင်းမပြေစုံနဲ့အလောက်ကန်ရှာဖွေလိုတဲ့မြန်မာမိန်းကလေးငယ်တွေကိုလိင်ကုန်ကူးမှုတွေမှာရောင်းစားနေတဲ့ဖြစ်ရပ်တွေဟာနေဆက်မျိုးတွေမှာတော့အများအပြားရှိနေတဲ့အကြောင်းကိုလည်းလူကုန်ကူးမှုလိင်ကုန်ကူးမှုတက်ရှိလုပ်ငန်းတွေကိုလုံဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကလည်းအခုလိုပြောပါတယ်
။မေဆောက်တို့အဲ့ဒီဒီကံပြေပြေတို့ဟိုလာဖရားဆုံးစုနေကြတို့ချင်းမိုင်တို့အဲ့ဒီဘက်မှာတော်တော်များများရှိကို
ချင်းမိုင်မျိုးဘက်မှာတော့အသက်ငယ်ရွယ်တဲ့မြန်မာနိုင်ငံသားအမျိုးသားပြည်သူတွေကိုလည်းတွေ့နေရတာပါသူတို့တွေကတချို့ဟာအလောက်ကန်ရှာဖွေဖို့လာရင်းနဲ့လိင်လုံငန်းတွေမှာရောင်းစားခံရသူတွေလည်းရှိကြပါတယ်ထိုင်းသူရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့အခုလိုမျိုးကြဲကြဲပြန့်ပြန့်လှုပ်လာနေတဲ့နေဆက်ပြည်သူလုပ်ငန်းတွေမှာအထူးသဖြင့်အသက်မပြည့်သေးတဲ့ကလေးလိင်လုပ်ငန်းတွေကိုမြန်မာဘက်ကအာဏာပိုင်နေနဲ့ညှိနှိုင်းပြီးစုံစမ်းဖော်ထုတ်ရင်းယူသွားမယ်လို့လည်းထုတ်ပေါ်ပြောဆိုသွားခဲ့ပါတယ်ရှင်